မင်္ဂလာတောင်ညွတ်မြို့နယ်ဂရုစိတ်ရပ်ကွက်တွင်မှာမီးလောင်ပောက်ကွဲမှုဖြစ်ပွားတာကြောင့်လူသေးပျောက်ရှိခဲ့တယ်လို့မျက်မြင်တွေကပြောပြပါဗျာဒီကနေ့မနေ့ပိုင်းနှစ်နာရီဝန်းကျင်မှာဖြစ်တဲ့ပောက်ကွဲမှုရှင်ကြောင့်အနီးအနားလူနေရပ်ကွက်ကအိမ်တွေတုံ့ခါပြီးတော့အိမ်တချို့ပြိုကျကုန်တယ်လို့နေအိမ်မှန်တွေကွဲတာခေါမိုးတွေလန်ထွက်ကုန်တာတွေရှိပြီးတော့နေအိမ်တချို့လည်းမီးလောင်ကုန်တယ် ပြီးတော့ပောက်ကွဲမှုဖြစ်ခဲ့တာလို့အနီးနားမှာနေသူတွေနဲ့မျက်မြင်တွေကပြောပါတယ်။မနေ့ပိုင်း2နာရီဝန်းကျင်ကစပြီးတော့လောင်လိုက်တဲ့မီးဟာ2နာရီနီးပါးကြာလောင်ကျွမ်းပြီးတော့မနေ့4နာရီလောက်မှာမီးညွန့်ကျိုးတယ်လို့သိရပါတယ်။မီးစပြီးလောင်တဲ့အချိန်မှာဖြစ်တဲ့ပောက်ကွဲမှုဟာဘာကြောင့်ဖြစ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မီးလောင်ချိန်မှာတော့အနီးနားရက်ကတ်တွေအားလုံးမှာစိုးရိမ်ပူပန်နေကြတယ်လို့မျက်မြင်တူကဒီမီးလောင်ချိန်ကာလကအခြေအနေကိုအခုလိုပြောပါတယ်။
အခုဒီဘသူမှအတူတူပြောလို့ဗျာလုံးချင်းတယ်ကပေါက်ကွဲမှုကအဆက်ပါတယ်ဗျာ။အမေပေါက်ကွဲမှုကပြင်းတယ်လို့အားကြည့်တော့တုံပြီးတော့ကျွန်တော်တို့ဒီဘက်ကမှန်ကွဲစော်တွေလက်ပေါ်မှာပြန်ကျဲနေတယ်။နောက်ပြီးတော့အင်္ဂဒီပေါ်ချိုးပိုင်းစော်တွေလည်းလက်ပေါ်မှာပြန်ကျဲနေတယ်။အဲ့ဒီကသေးတဲ့အလောင်းတွေကလည်းလက်မပေါ်ပြစ်ခလာတာသိရမယ်ကျွန်တော်တို့
။ဟုတ်ကဲ့အခုလူနေရက်ွက်တွေရောမီးရကူးတာရှိလားခင်ဗျာအဲ့မှာ
။ဟုတ်ကဲ့ရက်ွက်နာမှာလောင်နေတယ်ရက်ွက်တွေအင်ဂျင်ပေါ်ပေါ်တော့ကျွန်တော်မျက်စိနဲ့မမြင်သေးဘူးဗျာ။ဒီမှာဘာလို့ကျွန်တော်အချိန်မှာအန်ရရှိတယ်နောက်ဖက်ပေါ်ပေါ်နေတယ်ဆိုပြီးတော့လောင်းပိတ်ထားတယ်လေအခုကြားတဲ့အတန်တိုင်းပဲအခုမှကျွန်တော်က emergency ဖြစ်နေတာဒီမှာ
ပောက်ကွဲဆံကိုရန်ကုန်မြို့ရင်းနေရာတော်များများမှာကြားလိုက်ရပြီးတော့အနီးနားရက်ွက်နေသူတော်များများလည်းဒီအတွက်ထိတ်လန့်သွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်ပောက်တာကတော့တော်တော်လေးပြင်းထန်တယ်ကျွန်တော်တို့အိမ်တွေဘာတွေလှုပ်သွားတယ်ကျွန်တော်တို့ရက်ွက်တွေကအိမ်တချို့မှန်တွေဘာတွေလည်းကွဲသွားတယ်အဲ့တော့မီးဆက်လောင်နေပေါ့အခုလူတော့တော်တော်လေးသေတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီဘက်မှာအုတ်သဲကြောက်ရောင်းဝယ်ရေးတွေရှိတယ်ဗျာအဲ့တော့ပောက်ကွဲတဲ့အချိန်ကကြီးလွန်းတော့အဲ့ဒီအုတ်ကေသဲတွေကလွတ်ထွက်ပြီးတော့ဒီရက်ွက်တွေရောလမ်းပေါ်မှာရှိတဲ့လူတွေရောထိကုန်တာပေါ့နော်။ဟိုရက်ွက်ကတော့ချက်ချင်းထပြီးတော့ထွက်ပြီးတော့ပြေးကြတာပေါ့ဒါပေါက်ကွဲတဲ့အချိန်နဲ့ခုနပြိုချတာတို့နောက်ပြီးအုတ်သဲကြောက်ရောင်းဝယ်ရတဲ့သဲတွေကလွတ်ထွက်ကုန်ပြီးတော့ဘုံပေါက်သလိုပေါ့လေ
။
ဟိုဟိုလွတ်ထွက်ကုန်ပြီးတော့လမ်းပေါ်ကတော့အိမ်တွေကလူတွေရောထိတော့တော်တော်လေးဟိုအသေးပြောက်ရှိတယ်။နိုင်ငံရေးနဲ့လူတွေများတယ်ဗျာကျွန်တော်တို့ဟိုဒီရက်ွက်အချိန်မှာတော့အသွားပြန်ဒီ ambulance တွေပြေးနေတယ်
အခုလိုဒီမီးလောင်ပောက်ကွဲမှုဖြစ်တာကိုမင်္ဂလာတောင်ညွတ်ရဲစခန်းနဲ့ဗဟိုမီးသက်ကအတည်ပြုပေမဲ့ဘာကြောင့်ပောက်ကွဲမှုဖြစ်တယ်အသေးပြောက်ဘလောက်ရှိတယ်ဆိုတာကိုတော့မပြောနိုင်ပါဘူးသေဆုံးသူတွေကိုမျက်မြင်တွေ့ရသူသတင်းတောက်တူကတော့လူ၁၀ဦးနီးပါးလောက်သေဆုံးမယ်လို့သူကခန့်မှန်းပါတယ
်အလောင်းကကျွန်တော်လက်ရှိရက်စိကိုတွေ့တယ်ခင်ဗျာကျွန်တော်ဟိုတွေ့ရတဲ့အလောင်းကလည်း၁၀လောင်းလောက်ရှိတယ်ညကျွန်တော်တို့ကအဲသေတဲ့အလောင်းနဲ့ကားနဲ့ကိုမလောက်လို့အဲဒီလမ်းဘေးကကားတွေတက္ကစီကားတွေကိုပိုင်ကားတွေကိုဥစားလောက်စားပြီးတော့အဲအလောင်းတွေတင်ရတယ်ခင်ဗျာ
ပေါက်ကွဲတာကဘာဖြစ်လို့ပေါက်ကွဲတယ်ကြားလဲ
။ကျွန်တော်တို့အဲ့ဒါလည်းသိကျင်နေတာကကျွန်တော်တို့ဒီမှာအာနာဝိုင်ရောသတင်းတော်တွေရောသိကျင်တာအဲ့ဒါပဲပေါက်ကွဲတာကကျွန်တော်တို့ဒီနားကမျက်မြင်ကိုယ်တိုင်တွေကိုပြောတဲ့အခါမှာဒီအဲ့ဒီကိုတော်ကားတဲ့ဒီလျှက်စစ်ပစ္စည်းပေါ့နော်ပီပီတို့အောက်ဆက်တွေရေခဲတက်တာတွေပေါ့နော်အဲ့ဒီကထားတယ်လို့ပြောတယ်။ဒါပေမဲ့အဲ့ဒီကပေါက်ကွဲတာကဒီစမျိုးလုံးဟိတ်ချပြီးတော့ဒီနားမှာဆိုရင်ကျွန်တော်လူတစ်ဖက်လောက်ရှိတဲ့အင်္ဂလိပ်တိုင်းပြည်တော်မှာပဲပေါ့နော်ဒီပေ3လေးပေ50ပေ60ပေ100လောက်ကြီးမြင့်ပြီးတော့ကျွန်တော်တို့ကို guide 300ဟောက်လေးဝေးကိုလာကြတယ်နော်အဲ့ဒီမှာအဲ့ဒါကြီးရှင်ပြီးတော့ပေတဲ့သူတွေကဒီမှာကျွန်တော်တို့မရှိရမနေရဆရာအုံနောက်တွေချွတ်ခေါင်းတွေခြေအဆင့်ဆောင်အဲ့လိုမျိုးပြတာဆိုတော့ပတ်ဆက်ဟိုဘောမမြင်ရဆရာပေတဲ့သူအများကြီးပဲခင်ဗျအဲ့လိုပြင်းတာပေါ့နော်အဲ့လိုမျို
းဒဏ်ရရှိသူတွေဟာ50ကျော်လောက်ရှိတယ်လို့သိရပြီးတော့သူတို့ကတော့ဒီရန်ကုန်စင်းုံကြီးကိုပို့ဆောင်ကုသပေးနေတယ်လို့မျက်မြင်တွေကပြောပါတယ်ပြီးတော့မီးလောင်ပြီးတော့ပောက်ကွဲမှုဖြစ်ရမှာမိသက်ကားတစ်စင်းလဲပါသွားပြီးတော့မိသက်ဝန်ထမ်းအချို့လဲတိဆုံးတဲ့ထဲမှာပါတယ်လို့သိရပါတယ်။မီးလောင်ပောက်ကွဲမှုဖြစ်တဲ့နေရာမှာဂူရောင်တော်များများရှိပြီးတော့ဂူရောင်တွေလည်းမီးဆွဲခဲ့ပါတယ်။ဒါပေမဲ့အနီးရက်ွက်ကအင်ဂျီအနည်းငယ်လောက်ကိုပဲမီးကူးဆက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျ။